နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံမှာကျင်းပခဲ့တဲ့ BIMSTEC နဲ့ BRICS အစည်းအဝေးတွေကိုတက်ရောက်ခဲ့ပြီးဂိုဝါမြို့ကနေမနေ့ကတော့ New Delhi မြို့ကိုရောက်ရှိခဲ့ပြီးအိန္ဒိယမြန်မာနှစ်နိုင်ငံချစ်ကြည်ခီးစဉ်ကိုစတင်ခဲ့ပါတယ်ဒေါက်ဆန်းစုကြည်ကိုကုန်သွယ်ရေးဝန်ကြီးနီမာလာစီတာရာမန်က New Delhi လေစိတ်မှာတွားရောက်ကြိုဆိုခဲ့ပါတယ် New Delhi မြို့က Registra Party Bahaban နိုင်ငံတော် AKR မှာတက်ခွနေတဲ့ဒေါက်ဆန်းစုကြည်ဟာကွန်ဂရက်ပါတီတိုက်ခိုက်ခံဆောင်ဆိုနီယာဂန်ဒီကိုသူမရဲ့နေအိမ်မှာတွားရောက်တွေ့ဆုံခဲ့ပါတယ်ဒေါက်ဆန်းစုကြည်ဟာငယ်စဉ်ကတည်းကမိခင်ဖြစ်သူဒေါက်ခင်ကြီးတန်မတ်ယာရုနဲ့အိန္ဒိယမှာတာဝန်ထမ်းဆောင်စဉ်ကတည်းကအိန္ဒိယနိုင်ငံရဲ့အတိုင်းဝိုင်းနဲ့နီးကပ်တဲ့ဆက်ဆံရေးရှိခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်ခဲ့ပြီး90ရွေးကောက်ပွဲမှာပလဲမြို့နယ်ရဲ့လွှတ်တော်အမတ်ဖြစ်ခဲ့သူဒေါက်တာတင်ဆွေကပြောပါတယ်
။ဟုတ်ကဲ့ခင်ဗျာ။ဒေါက်တာအောင်ဆန်းစုကြည်ကအိန္ဒိယကဒီ Lady Sirdam College ကနေအောင်ပြီးတဲ့နောက်မှာအင်္ဂလန်နိုင်ငံ Oxford တက်သူမှာပညာသင်ပါတယ်ခင်ဗျာ။အဲ့ဒီအချိန်မှာပဲအိန္ဒိယနိုင်ငံက Mrs. Indira Gandhi ရဲ့သားရာဂျစ်ဂန္ဒီလည်း Oxford မှာစတင်တယ်လာပေါ်ရောင်းဆောင်ရတဲ့ဗီဒီယိုအောင်ဆန်းစုကြည်နဲ့အိန္ဒိယဂန္ဒီရဲ့ပါရာဂျီဂန္ဒီတို့ကပို့ပြီးတော့ရင်းနှီးနှီးတွေ့ဆုံဟိုခင်မင်ခဲ့ကြတယ်လို့ကျွန်တော်တို့လေ့လာသိရှိရပါတယ်။နောက်တစ်ခုကဒီဒေါ်ဆန်းစုကြည်ခုတစ်ခါသွားတဲ့အခါမှာအဲ့ဒီလိုမိသားစုဟိုဆက်ဆံရေးတဘောမျိုးတွေ့တယ်ဆိုတာကတော်တော်လေးလဲမိသားစုခင်မင်မှုအပြင်ပေါ့လေ။နိုင်ငံရေးရလဲပဲကျွန်တော်အမြင်ပေါ့ဟိုတို့ကြုံရဆိုရင်ဟိုတော်တော်လေးဟိုလေးနဲ့တယ်လို့ထင်တယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့ဒီ1988ခုနှစ်ဗမာပြည်ရေခင်ဖြစ်တုန်းကဒီမိုကရေစီရေးကိုတုံ့ပြန်တင်းတင်းဟလာကြာကြာနာနာထောက်ခံခဲ့တာကဒီဝန်ကြီးချုပ်ဒီရာဂျစ်ဂန္ဒီလက်ထက်မှာဖြစ်ပါတယ်ခင်ဗျာ။သူဟလာဘတ်တော်ရဆဒီလောက်ကျန်တပ်ဖြတ်ခြင်းခံရပြီးတဲ့နောက်92 93ကြာမှာဒါလင်းပေါ်လစီကပြောင်းသွားတာ။ဆိုတော့အဲ့ဒီကာလတော့မှာအနောက်နိုင်ငံတွေတဲ့တောင်မှာအိန္ဒိယဟာဒီမိုကရေစီအရေးကိုအဲရာဂျဂန္ဒီလက်ထက်မှာအဲထောက်ခံခဲ့တဲ့အတွက်ဒီအတွက်လည်းတော့ဆက်စုချက်ကျေးဇူးတင်တဲ့စကားလည်းပြောကောင်းပြောမလားလို့တော့မှန်ကြည့်ရတာပေါ့ခင်ဗျာ
လက်ရှိအိန္ဒိယအတိုက်ခံခေါင်းဆောင်မစ္စစ်ဆိုနီယာဂန္ဒီရဲ့လက်ရှိအနေအထားကရောဘလို့တက်ရောက်မှုရှိနိုင်တယ်လဲဆိုတာကိုမေးမြန်းတဲ့အခါမှာတော့ဒေါက်တာတင်ဆွေကအခုလိုပြောပါဗျာ
အိန္ဒိယနိုင်ငံကဒီမိုကရေစီနိုင်ငံမှာဆိုရင်ကျက်ပြီးသားဒီမိုကရေစီဆိုတော့အိန္ဒိယလွတ်တော်မှာအနာယပါတီနဲ့ဝန်ကြီးချုပ်အပြင်အိုက်ခန်အင်အားစုမှာတိုက်ခန့်အဖွဲ့ခေါင်းဆောင်ဆိုတာနိုင်ငံရေးရပြောရင်ဝန်ကြီးချုပ်နဲ့သူကတရံတစားတဲ့ဆက်ဆံလက်ခံရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒီအတိုက်ခန့်ဖွဲ့ပါတီခေါင်းဆောင်ဆိုတာအိန္ဒိယမှာဝန်ကြီးချုပ်ပြီးရင်ဒုတိယအရေးကြီးဆုံးဖြစ်တယ်အိန္ဒိယနဲ့အင်္ဂလန်တို့နိုင်ငံမှာသူကအတိုက်ခန့်ရဲ့ဟိုနိုင်ငံရေးအသားအတိုက်ခံအုပ်စုရဲ့ဆောင်ရွက်ချက်တွေအားလို့အစိုးရလုပ်နေတဲ့ပါတီအဖွဲ့အစည်းတွေကိုလည်းအရေးထားတာဖြစ်တော့ကဒီဒေါက်တာဆောက်စုကြီးပါဝင်ဗန်နိုင်ငံအကောင်ဆောင်လာလာအတိုက်ခံရဲ့အသားဟာဒီမိုကရေစီမှာအမှအရေးကြီးတဲ့ဖြစ်တဲ့အတွက်ဒီခီးစဉ်မှာလည်းဒေါက်တာဆောက်စုကြီးနဲ့မစ္စဆွန်နဲ့ကနေတွေ့တာဟာကျွန်တော်အိန္ဒိယဘက်မှာဆက်ဆံရေးကိုအများကြီးထောက်ကူပြုမယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ဒီမိုကရေစီတက်တန်းနှုတ်နေသေးတဲ့မြန်မာနိုင်ငံအတွင်းမှာနိုင်ငံတကာကရောဒေသတွင်းကပါတာဝန်သိတဲ့ယင်းနှိမ့်နှံမှုတွေကိုလာရောက်ယင်းနှိမ့်နှံကြဖို့ BIMSTEC နီလာခံမှာတက်ရောက်တဲ့အဖွဲ့ဝင်နိုင်ငံတွေကိုဒေါက်တာဆန်းစုကြည်ကဖိတ်ခေါ်သွားပါတယ
် We have much to do but we are determined to do it Since our government came into office on the 31st March of 2016We have set up priorities for the achievement
ကျမတို့နိုင်ငံအနေနဲ့လှုပ်ဆောင်စရာတွေအများကြီးကြံရှိနေသေးတယ်လို့လှုပ်ဆောင်ဖို့လည်းကျမတို့တန်တိတ်ထန်ခိုင်မာပါတယ်ကျမတို့အစိုးရ2016မတ်လ30ရက်နေ့ကတက်လာပြီးတဲ့နောက်ရေရှိခမ်းမင်းညင်းကြရေးနဲ့အမျိုးသားပြန်လည်ရင်ကြားစီရေးတွေဦးစားပေးလှုပ်ဆောင်ဖို့ချမှတ်ခဲ့ပါတယ်ဒါတွေဟာမြန်မာနိုင်ငံသားတွေရဲ့လူမှုရေးနဲ့စီးပွားရေးလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှုဖြစ်ပါတယ်ချင်းနေမှာပဲဒေတာတွင်နဲ့နိုင်ငံတကာအဆင့်မှာလေပူပေါင်းဆောင်ရွက်မှုတိုးစီဖို့နီလန်တွေကိုရှာဖွေရမှာနိုင်ငံတကာရဲ့အခုအညီကိုတောင်းခံခဲ့ပါတယ်။တာဝန်သိတဲ့ယင်းဒီမြုပ်နှံမှုတွေကျမတို့နိုင်ငံရဲ့တကားကိုခုစုဖွင့်ထားပါပြီ။ကျမတို့နိုင်ငံအတွက်လောက်ကင်တွေဖန်တီးပေးနိုင်မှုဖြစ်ပါတယ်။
ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်တွင်မြန်မာအိန္ဒိယနှစ်နိုင်ငံအပြန့်အလန့်အကျိုးစီးပွားဖြစ်ထွန်းစေမယ့်ကိစ္စရပ်တွေကိုဆွေးနွေးသွားမှာဖြစ်ကြောင်းနဲ့နှစ်နိုင်ငံကြားရှင်းရင်းစွဲချစ်ခင်ယဉ်နီမှုကိုပိုးပြီးခိုင်မာအောင်ဆောင်ရွက်သွားမယ့်နည်းလမ်းတွေကိုရှာဖွေသွားမှာဖြစ်တဲ့အကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကဒီသတင်းပတ်အစောပိုင်းမှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ် အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံရဲ့ပြဿနာမြောက်အကြီးဆုံးကုန်သွယ်ပေးနိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးပြီးစီးပွားရေးအခွင့်အလမ်းသစ်တွေပေါ်ထွက်လာတဲ့အချိန်မှာမြန်မာနိုင်ငံနဲ့စီးပွားရေးရင်းနှီးမြှုပ်နှံဖို့အလားအလာတွေလည်းအများကြီးရှိလာတာကိုတွေ့ရပါတယ်ဒေါက်တာဆန်းစုကြည်ဟာအောက်တိုဘာလ19ရက်နေ့မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံဖို့ရှိပြီးအိန္ဒိယနိုင်ငံရဲ့အရှေ့မြောက်ပိုင်းနယ်နိမိတ်ချင်းထိစပ်နေတဲ့ဘူတန်နိုင်ငံနဲ့နယ်စပ်တလျှောက်သဘုံအဖွဲ့တွေရဲ့လှုပ်ရှားမှုတွေနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသွားကြဖို့ရှိပါတယ်အိန္ဒိယခရီးစဉ်မှာဒေါအောင်ဆန်းစုကြည်နဲ့အတူစီမံကိန်းနဲ့ဗန္ဒာယေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်စီးပွားရေးနဲ့ကုသရေးဝန်ရေးဝန်ကြီးဌာနစောက်လုပ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေလိုက်ပါသွားခဲ့ပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့အိန္ဒိယနိုင်ငံကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခရီးစဉ်ဟာအောက်တိုဘာလ19ရက်နေ့မှာပြည်ဆုံးမှာဖြစ်ပါတယ်ရှင်